အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရလာမယ့်အပတ်အတွင်းမှာတရုတ်ပြည်ကိုပထမဦးဆုံးအကြိမ်သွားရောက်ဖို့ရှိနေပြီးဒီခီးစင်မှာတရုတ်နိုင်ငံသမ္မတဝန်ကြီးချုပ်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ VOA တင်ဆက်ကိုမိုးစော်ကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့အရင်ကအမေရိကဥရောပစတဲ့အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုများခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာနောက်အပတ်ဗုဒ္ဓဦးနေ့မှာအရှင်ရဲ့ဖိတ်ကြားချက်အရအိန္ဒိချင်းတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတဲ့ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ
်ဆယ်ရက်ကနေပြီးတော့ဒီလပေါ့ဆယ်ရက်ကနေ14ရက်ဖိတ်ကြားကကွန်မြူနတီပါတီကဖိတ်ကြားပါအဲခီးစဉ်အတွင်းမှာတရုတ်သမ္မတရဲ့ဝင်းကျုံနဲ့တွေ့ဖို့အစီအစဉ်ပါပါတယ်
။ဒီခီးစဉ်နဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာတော့မရှိပါဘူး။ဒီခီးစဉ်ဟာဒေါက်ဆန်းစုကြည်ဟာပါတီဥက္ကဋ္ဌအနေနဲ့ပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့အရင်က NLD ဘိုဟိုကော်မတီဝင်တွေနဲ့လူငယ်အဖွဲ့ဝင်တွေတရုတ်နိုင်ငံကိုအနည်းဆုံး၅ချိန်လောက်တွားရောက်ခဲ့ဘူးတာဖြစ်ပါတယ်။အရင်ခီးစဉ်တွေမှာအဓိကဆွေးနွေးပြစ်ခဲ့တာတွေကိုတော့ဦးညံဝင်းကအခုလိုပြောပါတယ
်။ဘာသာ၆ခါလောက်ရှိပြီ။သွားတဲ့အချိန်မှာကျွန်တော်လည်းတစ်ခေါက်သွားဘူးလေအဲ့ဒီလိုပဲကွန်မြူနတီပါတီဖိတ်ပါတယ်ဆိုကြတော့ကွန်မြူနတီပါတီရဲ့နိုင်ငံရေးရုံးလို့ပါလို့ပါတော့မှာကျွန်တော်တို့တွေ့ရပါတယ်ငါးဘွဲ၆ဘွဲလောက်ရှိပြီးသွားတာကျွန်တော်သွားတဲ့အခါမှာတော့ဒီနေသတိသားအခြေအနေနဲ့ဟိုနှစ်ဖက်နော်ပူးပေါင်းဆောင်ရွက်ရင်နှစ်ဖက်အကျိုးရှိမယ်ဆိုတာမျိုးအာနောက်မူရင်းစေဝါလို့ပိတ်တာမျိုးအဲ့ဒါမျိုးတွေကိုပြောပြပါ
ဒေါက်ဆန်းစုကြည်တွားရောက်မဲ့အချိန်ဟာတရုတ်မြန်မာနယ်စပ်ဒေသကကိုကန့်စစ်ပွဲကြောင့်နှစ်နိုင်ငံဆက်ဆံရေးမှာအဖူးထစ်တွေရှိနေခြင်းနောက်တရုတ်စစ်တပ်ကနယ်စပ်ဒေသမှာအင်အားပြစီးရဲလေ့ကျင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ကြောင်းကအခုလိုတုံ့သက်ပြောဆိုပါတယ်
။အခုဟာကတော့ကျွန်တော်ဒီနိုင်ငံတရုတ်ပြည်ဟာဗမာပြည်ကိုဆွေးရင်းနဲ့ပတ်သက်လို့အခြေခံကနေစပြီးတော့ဒီကိစ္စအတွက်ပြန်ပြင်ကြည့်လို့မျိုးကျွန်တော်မြင်ပါတယ်။ပြည်ကြီးကပြည်ကဘာမှပြည်ကြီးအတိုက်ခံဒီဆိုအဆောမဟုတ်ကြအရာကြီးကြီးကိုသူဆွေးပြီးနေလို့ပေါ်ပေါက်လာတာတော့အခြေခံရှိတော့ပါပြီ။ကြာတော့ပါပြီ။ဒါပေမဲ့ဒီလက်တွေ့လက်တွေ့နေမှာလည်းအဖက်ဖက်ထောက်ထားနေရတယ်ဗျာ။ဒါနဲ့လည်းနောက်ကျနေအခု MLD ဆိုလို့ရှိရင်အရင်ကအဖွဲ့နဲ့ပြည်ဖိတ်ပြီးပါပြီ။အခုတော့စမ်းစုလက်ကြီးရဲ့အဆင့်ကြီးတဲ့အချိန်အဲ့ဒီလိုဖိတ်ကြလို့ဖြစ်မှာသူအစီအစဉ်ရှိရှိနဲ့
ဒီခီးစဉ်မှာမြန်မာပြည်အတွက်ဘလို့အကျိုးရလတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရဲဘော်ဖိုးတန်ကြောင်းကအခုလိုပြောပါတယ
်။တင်းကြီးဟာဒီဖုတ်ကိုတုံးကြီးနဲ့ဒူဒီမို့အဖွဲ့အစည်းတစ်ခုကြီးနဲ့ဆွေးနွေးတာကိုနိုင်ငံအတွက်ရောကိတာမျိုးတုံတိုင်းအချိန်မှာမလုပ်ပါဘူးခင်ဗျ။အဲ့တော့အခုမြန်မာပြည်ရဲ့အချိန်မှာလည်းသူအဲ့ဒီမြန်မာနိုင်ငံကိုကမ်းလှမ်းနေစရာဟာမျိုးအဲ့လိုမျိုးအသေးစိတ်ပေါ်အောင်လို့မရှိဘူးလို့ထင်ပါတယ်။ကျွန်တော်ထင်တာကတော့ဒီပြာတစ်ခုမြေတစ်ခုမြေအောင်လို့အတွက်ဒီမှာပြည့်အင်အားစုအားလုံးကိုဆွေးနွေးရလို့ကျွန်တော်ထင်ပါတယ်အစိုးရနဲ့လည်းလက်ရှိဆွေးနွေးမှုတွေဆွေးနွေးတော့ဒီမှာပြည့်တဲ့ချာအစိုးရမဟုတ်တဲ့အင်အားစုတွေကိုဆွေးနွေးအဲ့ဒီရည်ရည်နဲ့လုပ်နေတာပါအဲ့တော့ဒီမှာပြည့်ရဲ့အကျိုးစီးပွားဆိုတာကသူတို့ရဲ့အကျိုးစီးပွားတွေကိုအဓိကထားလိုက်တယ်ပြောရင်ဒီမှာမြင်ထင်ပါတယ်
ပြီးခဲ့တဲ့ AB လအတွင်းကလည်းတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်မှာသူရောဦးရွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးတင်းကျင်းအေးချမ်းရေးနဲ့နယ်စပ်ဒေသငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။